အခုရပိုင်းတွင်ရခိုင်ပြည်နယ်ဘူးစီတောင်နဲ့ရသေတောင်မြို့နယ်တွင်မှတိုက်ပွဲသတင်းတွေဇက်တိုက်ပေါ်ထွက်နေတာဟာဒီမြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဖြစ်ပါတယ်။တိုက်ပွဲတွေဟာပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကအေတပ်ဖွဲ့ဝင်တွေကရွှေနဒီရှက်ပြေးရင်ပေါ်ပါလာတဲ့စစ်တပ်ရဲနဲ့လာဝကတွေကိုဖမ်းလိုက်ချိန်တပ်မတော်ဘက်ကရဟတ်ရင်သုံးပြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာဖြစ်ပါတယ်။တပ်မတော်ဘက်ကတော့ဖမ်းသွားသူတွေကိုကယ်ဆယ်ဖို့လို့ပြောပေမဲ့ရဟတ်ရင်ကပြစ်ခတ်တာကြောင့်အေတပ်ဖွဲ့တွေအပါအဝင်အရသားတွေပါထိမှန်ခဲ့တာတွေရှိခဲ့ပါတယ်။ဒါပေမဲ့တပ်မတော်ဘက်ကပြောတာကတော့အေတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အရသားတွေပါထိတာလို့ဆိုပါတယ်။ချက်ပြေးရင်ကြောင့်ဖြစ်နေတဲ့တိုက်ပွဲတွေအပြီးတပ်မတော်စစ်ကြောင်းများရွာတွေကိုဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကရွာအတွင်းတပ်မတော်စစ်ကြောင်းဝင်လာတာကြောင့်ထွက်ပြေးလာသူရသေတောင်မြို့နယ်ငစင်ဘောရွာကန်တူပြောပြတာက
သူတို့ကဒီညနေ6နာရီအချိန်ကနေပြီးသူတို့တွေလုံးဝရှုပ်ချူထားတာပဲကျွန်တော်တို့ရအောင်။ဆုံးကျမလူကြီးတွေက200ကျော်ကျော်လောက်ရှိတယ်။မင်းကလေးတက်တက်ပဲမင်းကလေး။အမေအဖိုးတွေတက်တက်ပဲဒီလောက်ပဲကလေးတွေဒီလောက်ပဲ။အမျိုးသားတွေကြတော့သူတို့တွေကအမျိုးသားဒီလိုမျိုးတန်ပါတဲ့တွာလာနေတဲ့လူတွေကြတော့သူတို့လည်းဆန်းရှောက်ပြီးရိုက်တယ
်။ဒုံညိုကြီးရအမင်းပေါ်လို့တဲ့ရွာသားတူပြောပြသွားတာပါ။ဒီအချိန်နဲ့ပတ်သက်ပြီးရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းပြောပြပါတယ်
။ကျောင်းလင်းတခြားနဲ့တခြားရော်တွေကိုထွက်ပြေးကြတာလည်းအများပြပါပဲ။အဲ့တော့အခုကျေးရော်တိုင်းကိုလေးလာကြည့်လိုက်တဲ့အခါမှာဆိုလို့ရှိရင်တချို့ကျေးရော်တွေမှာဆိုလို့ရှိရင်တက်စီရွေးဦးဘိုင်းလောက်ပဲကျန်ပါတယ်။ဥမာမတော်နိုင်မလာနိုင်အဲ့လိုမျိုးတွေပဲတော်တော်များများရော်တွေမှာကျန်တယ်။တချို့ရော်တွေဆိုရင်မှလည်းအဲ့လိုပါပဲ။ဒါကြောင့်ဒီတေးတောင်တို့ဒီဒီပြင်တို့နှိမ့်ဆက်တဲ့ပြည့်ရော်တွေတိုင်းမှာဝစီဘေးချောင်းတွေအများကြီးတွေ့ရပါတယ်။မနေ့ကဆိုရင်လည်းတချို့အဲ့ဒီအနေနာမှာကြောက်တဲ့နေမြင်ရှိခဲ့ဒီအမဲတောင်တို့တောင်တရားတို့နောက်ကျတဲ့ပြည့်ရော်တချို့တွေရလည်းသူတို့တွေကလည်းဟိုဟိုပေါ့ဒီတစ်ဖက်နဲ့တစ်ဖက်ပြည့်စုံကြတာနဲ့ပဲသူတို့ရော်မှာသူတို့မနေရတော့ပဲနဲ့ခက်ပြေးကြတာလည်းအများကြီးပါ
။ဒေါခင်စောဝေပြောသွားတာပါ။ဒေသခံတွေဟာမြေစာပင်ဖြစ်နေရတယ်လို့ဆိုပါတယ်။ဒီအခြေအနေတွေကိုလွတ်တော်မှာမကြာခဏတင်ပြပေမဲ့လွတ်တော်ဥက္ကဋ္ဌလက်မခံရင်တင်ပြခွင့်မရဘူးလို့ဆိုပါတယ်
။ဒါပေမဲ့အခုလောလောဆယ်မှာတော့ပြည်ပြည်မှာတော်တော်လေးဒုက္ခရောက်နေတဲ့ပြည်သူတွေရဲ့အခက်အခဲကိုဖြေရှင်းဖို့လိုပါတယ်။အဲ့တော့ဒီပြည်သူတွေဒုက္ခရောက်နေတာကိုလည်းဝိုင်းဝန်းကုညီပေးဖို့လိုပါတယ်။အဲ့ဒီတည်းနဲ့ جماعه တော်ဒီအစိုးရခွဲကိုရောတိုက်ပွဲဖြစ်နေတဲ့လူတွေကိုရော جماعه တောက်ဆိုချင်တာကတော့နိုင်ငံရေးကိုနိုင်ငံရေးသပွေးဝိုင်းမှာဆွေးနွေးအဖြေညှိပြီးတော့ရင်းခံရေးရအောင်အဖြေချကြဖို့ကျွန်မအနေနဲ့တိုက်တွန်းလိုပါတယ်ရှင့
်အခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာလက်နက်ကင်တပ်ဖွဲ့တွေရဲ့စောင်ရွက်ချက်တွေဟာလူအခွင့်အရေးချိုးဖောက်မှုတွေအများအပြားပါဝင်နေတယ်လို့နိုင်ငံတကာကလူအခွင့်အရေးဖွဲ့တွေကလည်းကန့်ကွက်ပြောဆိုနေကြတာလည်းဖြစ်ပါတယ်